ဖလော်ရီဒါပြည်နယ်ပတ်လန်မြို့မာဂျူရီစတုန်းမန်ဒက်ဂလတ်အထက်တန်းကျောင်းကရာနှင်းချီရဲ့ကျောင်းသူကျောင်းသားတွေဟာသူတို့ပြည်နယ်မြို့တော်တယ်လဟာစီမှာဗုဒ္ဓနေရဆူဝေးပြီးတနတ်ထင်ကျုံရေးပြင်းထန်တဲ့ဥပဒေပြဋ္ဌာန်းဖို့တောင်းဆိုခဲ့ကြပါတယ်။လူသေးအပြောက်များပြားတဲ့အမေရိကန်စာသင်ကျောင်းပြစ်ခတ်မှုတွေနဲ့တခုဖြစ်ပွားခဲ့ပြီးတဲ့နောက်တပတ်ကြာအခုလိုဆူဝေးခဲ့ကြတာဖြစ်ပါတယ်။တနတ်သမားတူကလူပေါင်း18ယောက်ကိုပြစ်ဒဏ်ခဲ့ပြီးတဲ့နောက်တယ်လဟာစီနဲ့အမေရိကန်ပြည်ထောင်စုနေရာအနှံ့အပြားမှာကျောင်းသူကျောင်းသားတွေရဲ့ဆန္ဒပြမှုအများပြားဖြစ်ပေါ်ခဲ့တာပါ။ဆရာဆရာမတွေနဲ့ Florida ပြည်နယ်အထက်လွှတ်တော်အမတ်ရှောင်းစောတို့လည်းကျောင်းသူကျောင်းသားတွေနဲ့အတူဆူဝေးခဲ့ပါတယ်။ဒီဆန္ဒပြပွဲတွေဟာလူအများပြားကိုစီဆွန်းစေတဲ့ပြစ်ခတ်မှုမျိုးကိုဟန်တနိုင်အောင်ဒေသတွင်းနဲ့နိုင်ငံခေါင်းဆောင်တွေကိုတွန်းအားပေးဖို့ရည်ရတာဖြစ်ပါတယ်။ Georgia ပြည်နယ်မြို့တော်မှာအမျိုးသမီးအဖွဲ့အဖွဲ့ကစနက်ကိုတာဝန်ရှိရှိကင်ဆောင်ဖို့သာထောက်ခံပြောဆိုပြီးစနက်ကိုမပိတ်ပင်ဖို့တောင်းဆိုခဲ့ကြပါတယ်။ဝါရှင်တန်မြို့တော်သမ္မတအင်ဂျီရောရှိမှလည်းရာနယ်ချီရဲ့ကျောင်းသူကျောင်းသားတွေဟာစနက်အကြမ်းဖက်မှုကိုအဆုံးသတ်ပါ No more silence and gun violence နှုတ်ဆက်မနေနဲ့စနက်အကြမ်းဖက်မှုကိုရပ်ဆိုင်ပါလို့ကြွေးကြော်ခဲ့ကြပါတယ် Florida ပြည်နယ်စနက်ပြစ်မှုဖြစ်ပွားခဲ့တဲ့ကျောင်းတစ်ကျောင်းကကျောင်းသူကျောင်းသားတွေဟာလည်းအခုလိုစနက်ပြဖို့အတွက်နဲ့ကွန်ဂရက်လွှတ်တော်အမတ်တွေကိုတွစ်ဆုံဖို့အတွက်ဆိုပြီးဝါရှင်တန်မြို့တော်ကိုဘတ်စကာရီစီတရက်တာချီတက်ခဲ့ကြတာဖြစ်ပါတယ်